ဒါရှင်များခင်ဗျာဒီသတင်းပတ်အတွက်စီးပွားရေးကဏ္ဍမှာစနေနေ့ကမှဝါရှင်တန်ဒီစီမြို့တော်ကြီးမှာကျင်းပပြည်သူသွားတဲ့ကမ္ဘာအခြားသောနိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများနဲ့ဗဟိုပါဥက္ကဋ္ဌများရဲ့နေ့ရက်အစည်းအဝေးအကြောင်းကိုတင်ပြလိုပါတယ်ဒီစီဝေးနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ဟာလည်းထူးခြားတယ်လို့သိရပါတယ်ဒီကျညာကျဲ့ရဲ့အနှစ်သာရတွေကဘာတွေများပါလဲဒေါခင်ပြည်ဝေကျော်ခင်ဗျာ
ဟုတ်ကဲ့ဦးကျော်စောင်းညောကပ္ပဆက်မှုထွန်းကားဆုံးနိုင်ငံကြီးခုနှစ်နိုင်ငံကဒီတစ်ခါထုတ်ပြန်လိုက်တဲ့ကျညာချက်ကတော့ခက်ပြက်ပြက်ပါပဲကပ္ပစီပွားရေးမမျှတတဲ့အတွက်နောင်တနည်းပေါ်လာမဲ့အန်ဒီယေကိုလည်းသူတို့ကစူးရင်ကြောင့်ကြနေတဲ့ပုံရပါတယ်အဲ့ဒါကြောင့်သူတို့ကကပ္ပစီပွားရေးမမျှမတဖြစ်နေတာကိုဖြေရှင်းဖို့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့လိုအပ်နေတယ်ဆိုပြီးအတိအလင်းဖော်ထုတ်လိုက်တာပါနောက်ပြီးဒီချိန်စီဝေးမှာကပ္ပဘန္ဒာရေးဝန်ကြီးတွေဟာအများစီအောင်ပညာချက်တွေထုတ်ပြန်တာလည်းမရှိခဲ့တဲ့အတွက်ဆန္ဒပြကန့်ကွက်သူဥယျာဟာလည်းအရင်အရင်အစည်းအဝေးတွေလောက်မများခဲ့ပါဘူးဒီပညာချက်ကိုအမေရိကန်ဗဟိုပန်ဥက္ကဋ္ဌ Alan Greenspan ဥရောပဗဟိုပန်ဥက္ကဋ္ဌJohn Claude Trichet ကိုပါဝင်ဂျပန်အမေရိကန်အနောက်ဥရောပနိုင်ငံတွေကဗန္ဒာရေးဝန်ကြီးတွေကထုတ်ပြန်ခဲ့တာလို့သိရပါတယ်
။အဲ့ဒီလိုကြီးညာချက်ထုတ်နေတဲ့အချိန်မှာပဲအမေရိကန်ရဲ့စတော့ဈေးတွေကလည်းတိတိတသားကြီးထိုးကျသွားပါတယ်။ဒါဟာကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနာနှိမ့်ကွေးသွားနိုင်ပါတယ်။ဒါပေမဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးချက်ထွင်မှုအခြေအနေကတော့အခုတိုင်ကြံ့ကြံ့ခိုင်အနေမှာရှိသေးဖြစ်တယ်လို့စက်မှုထွန်ကားပြီးခုနှစ်နိုင်ငံဝန်ကြီးများကပြောဆိုကြပါလေဒီဝန်ကြီးတွေရဲ့ပြောဆိုတဲ့အထက်ပါမနှစ်ကရေနံစင်းနှုန်း38ရာခိုင်နှုန်းတက်လာတာဟာကဘာကပိုးပြီးထိရောက်တဲ့မူဝါဒတွေချပြီးအရေးယူဆောင်ရွက်ရတော့မယ့်အခြေအနေကိုအကျိုးပြသလိုက်ခြင်းဖြစ်တယ်လို့လည်းဖော်ပြထားတယ်လို့သိရပါတယ်အမေရိကန်ပြည်ထောင်စုဟာဘတ်ဂျက်လုံငွေတွေပြတာကိုရှော့ချဖို့လိုအပ်ပြီးဂျပန်နဲ့ဥရောပကလည်းစီးပွားရေးတိုးတက်မှုကိုအဟန့်တားဖြစ်စေတဲ့အခြေခံတင်းကြပ်မှုတွေကိုရှော့ချဖို့လိုအပ်ပြီးလို့ဝန်ကြီးခုနှစ်ဦးကသဘောတူတယ်လို့လည်းသိရပါတယ်တရုတ်ပြည်နဲ့ပတ်သက်လို့လည်းအတော်ကြီးကိုအကြံပြုထားတယ်လို့သိရပါတယ်အဲ့ဒါကိုလည်းဒေါခင်ပြူဝေကျော်ကပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တရုတ်ပြည်ရဲ့စီးပွားရေးဟာအခုချိန်မှာခိုင်မာတောင့်တင်းနေပါတယ်သူတို့မှာကုန်သွယ်ရေးကလည်းပိုရှန်အမျက်စွန်းတွေကလည်းတအားကြီးရထားတော့တရုတ်ရဲ့ယွမ်ငွေလက်လှယ်နှုန်းကိုပိုပြီးပျော့ပျော့ပြောင်ပြောင်ထားရှိဖို့ဝန်ကြီးတွေကအကြံပြုထားကြပါတယ်အခုလောလောဆယ်မှာတော့အမေရိကန်ဒေါ်လာကိုတရုတ်ယွမ်ငွေ8.3နဲ့အသိထားထားပါတယ်အမေရိကန်ကမူဝါဒရေးရာကျွမ်းကျင်သူတို့ကလည်းတရုတ်ရဲ့ယွမ်ငွေတန်ဖိုးလက်လှယ်နှုန်းကိုပြင့်စေလိုတဲ့ဆန္ဒရှိပါတယ်အဲ့ဒီလိုပြင့်တင်ပါမှတရုတ်ကွန်ပစ္စည်းတွေဟာအမေရိကန်ဈေးကွက်ထဲကိုရှိတ်ဝင်လာပြီးအမေရိကန်ကကုန်တင်ပို့သူတွေအနေနဲ့လည်းတရုတ်ဈေးကွက်ထဲကိုဝင်လာနိုင်ဖို့အခွင့်အလမ်းတွေတာလာမှာဖြစ်တယ်လို့ယုံကြည်ထားကြပါတယ
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုဗန္ဒာရေးဝန်ကြီးတွေရဲ့အစည်းအဝေးပြည်ပြင်းခြင်းပဲဥရောပအမေရိကန်နဲ့ဂျပန်ကဗန္ဒာရေးအရာရှိကြီးများဟာ IMF ကတဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့ပုံမူကျဲပြတ်နဲ့မူဝါဒရေးရာကော်မတီအစည်းအဝေးကိုလက်တိုက်ကျင်းပကြတယ်လို့သိရပါတယ်။အဲ့ဒီအစည်းအဝေးကြတော့ပါဝင်တဲ့နိုင်ငံဥယျာဟာပိုးပြင်းများပြားလာပါတယ်။အဓိကရင်းနှံတင်ဖို့ရောင်းချတဲ့နိုင်ငံတွေနဲ့အာရှအာဖရိကနဲ့လက်တင်အမေရိကန်ကအဓိကဖွံ့ဖြိုးဆဲနိုင်ငံတွေပါဝင်လာကြပါတယ်။ဒီကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးရဲ့တနင်္ဂနွေနေ့အစည်းအဝေးကိုတက်ရောက်လာကြတဲ့အာဖရိကကိုယ်စားလှယ်များကတော့သူတို့ရဲ့တိုက်အတွင်းမှာ EIGS ယောဂါနဲ့ငှက်ဖြာယောဂါတိုက်ဖြတ်ရေးကိုပုံမဆောင်ရင်းပြီးပါဆိုပြီးတော့အဓိကထားပြီးတင်ပြသွားကြတယ်လို့သိရပါတယ်။အာဖရိကဗန္ဒာရေးဝန်ကြီးတွေကကမ္ဘာစီးပွားရေးမှာအာဖရိကတိုက်အနေနဲ့ပုံမကျဲပြတ်တဲ့အခန်းကဏ္ဍကပါဝင်လာနိုင်ရေးအတွက်ဒေတာတွင်ပူးပေါင်းဆောင်ရွက်ရေးနဲ့ပုံမကောင်းမွန်တဲ့အခြေခံအဆောက်အုံတွေရရှိရေးကိုလိုအပ်နေပြီလို့ပြောဆိုကြပါတယ်။စင်နီဂေါနိုင်ငံကဗန္ဒာရေးဝန်ကြီးအဒူလာယေဒီယုပ်ကတော့အာဖရိကနိုင်ငံပေါင်း44နိုင်ငံရှိတဲ့ IMF အဖွဲ့ကြီးရဲ့အဆုံးဖြတ်ပြီးတဲ့မူဝါဒရေးရာကောင်စီမှာအာဖရိကကမဲပေးပိုင်ခွင့်ဟာ 4.5 ရာခိုင်နှုန်းပဲရှိတယ်ဆိုပြီးတော့တင်ပြလာပါတယ်။ဒါအပြင်အခုစီးပွားရေးမှာအသာပေးခြင်းခံရတဲ့အီရတ်အာခွန်နစ္စနိုင်ငံတို့လို IMF ကြီးကအထူးအခွင့်အရေးတွေကိုသူတို့အာဖရိကတိုက်အနေနဲ့ရရှိဖို့လိုအပ်တယ်လို့တိုက်တွန်းလိုက်ပါတယ်။အရင်ကမကြုံဘူးတဲ့ဂျမားကြီးအန်ဒရယ်နဲ့ကြုံနေရတဲ့ဆဟာရာအောက်ဖက်ဒေသအာဖရိကနိုင်ငံတွေဟာလည်းအီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုအခွင့်အရေးများရတင်တယ်လို့သူတို့ကပြောပါတယ်။လွန်ခဲ့တဲ့3နှစ်ကစတင်ခဲ့တဲ့နီပတ်ခေါ်တဲ့အာဖရိကဒေသဖွံ့ဖြိုးရေးအတွက်စုပေါင်းလုပ်ကိုင်ဆောင်ရွက်မှုဂျိုးပန်းချက်အစ်စ်ဟာအကောင့်ထဲပေါ်ဆောင်ရမှာဘာကြောင့်နှိမ့်ကွေးရတယ်လဲဆိုတာကိုလည်းပြင်သစ်ဘာသာစကားနဲ့ဝင်ကြီးဒီယော့ပ်က pio pia ba bide.
À l'initiative d'un certain nombre de chefs d'État, une initiative à laquelle
Nipat si mangin au miembu sura, chandare nangan lui siga, longan chuanjin ne wanan lui ne, yimnitri pumu lu ala bi pitelu, winni diop ka pio cha chang wu tim chaye, di the rimba to siwa yi ganagu, di mari nigon talai padek, ya.